ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIU ထင်းချုပ်ရွာကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အင်ကွန်လာဂျေးရွာအထက်တန်းကျောင်းနဲ့တရုတ်မြန်မာနယ်စပ်မိုင်းဂျာယံမြို့ကဒုက္ခသည်စခန်းမှာကိုဗစ်ရောဂါပိုးတွေ့တဲ့လူနာ800လောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်ကွန်လာရွာမှာကျောင်းသား400ကျော်နဲ့မိုင်းဂျာယံမှာ400နီးပါးလောက်ကူးစက်ခံနေရပြီးဆေးဝါးနဲ့စားနပ်ရိက္ခာအခက်အခဲတွေရှိလာနိုင်တယ်လို့ဆိုပါတယ်ဒီကြောင့်မြန်မာပြည်ပပေးပို့လာတဲ့သတင်းကိုကိုအောင်လင်ဦးကပြောပြမှာပါ
ချင်းလူမျိုးရေးဖွဲ့ KIU ထင်းချွေရာကချင်းပြည်နယ်အင်ဂျင်ရံမြို့နယ်ကအင်ကွန်လာကျေးရွာထက်တန်းကျောင်းမှာကိုဗစ်ရောဂါပိုးကူးစက်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကောမှာစတင်တည်ပြုခဲ့ပြီးဗုဒ္ဓနေ့ထီဆိုရင်တော့450လောက်ရှိနေပါတယ်။ရောဂါကူးစက်သူတွေများလာတာတွေ့ရပေမဲ့ရောဂါလက္ခဏာပြင်းထန်တာမျိုးတော့မတွေ့ရဘူးလို့လည်း KIU ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ကိုတော့ဒီဝါသားတွေကိုလည်းနေနေပေါ်ပေါ်ဖြစ်တယ်ရှိပါတယ်။အဲကျောင်းကျပ်ကမဒီမှာလည်းဖြစ်တာဖြစ်ကြလဲအဒီအဖြစ်တာတော့ကျောင်းမှာပေါ်သာရင်ကျောင်းပေါ်တာဆောင်မှာအစဖြစ်တာဖြစ်ပါလေကုတ္တိကတော့အဲ400ကျော်တိထားတာရှိရပါတယ်ဒါမဲ့ဒီယောဂအချိန်ရောဒီကူဝါတော့မရှိဘူးခင်ဗျာ
အင်ကွန်လာကျေးရွာထက်တန်းကျောင်းမှာတော့အင်ဂျင်ရမြို့နယ်နဲ့စွန်ပရဘုံမြို့နယ်ကကျေးရွာကြီးကကျောင်းသားတွေလာရောက်တက်လေရှိပြီးဘာသာရေးဖွဲ့စည်းတွေကဖွင့်လှစ်ထားတဲ့ပေါ်တာဆောင်တွေမှာနေထိုင်ကြပါတယ်အင်ဂျင်ရမြို့နယ်ဟာမိခနဲ့မလိခမြင်းနဲ့တွေ့ချာကတွေ့ကြံဒေသမှာတည်ရှိပြီးအသွာလာခက်ခဲတဲ့ဒေသဖြစ်တယ်လို့ပြီးခဲ့တဲ့လတွေကစစ်ကောင်စီတပ်တွေနဲ့ KIU ကြားတိုက်ပွဲတွေဖြစ်ပွားတာကြောင့်လုံခြုံရေးတင်းကျပ်ထားတဲ့ဒေသလည်းဖြစ်ပါတယ်။လောလောဆယ်မှာတော့ယောဂပိုးကူးစက်ခံရသူတွေကိုတီးကြခွဲကုသပေးနေတယ်လို့အသွာလာကန့်သက်တာတွေလည်းလှုပ်ထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်းကူးစက်မှုအခြေအနေတွေပိုဆိုးလာမယ်ဆိုရင်စီးဝါးနဲ့ရိတ်ခါအာဟာရပို့ဆောင်ဖို့အခက်အခဲရှိနိုင်တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။ယောဂတွေပုံမှန်ပြည်နယ်တန်းလာကိုယ်စံတဲ့မှာတော့မဆိုလို့ရှင်တော့ဖြစ်ခဲ့တော့များရှိနေပါလေ။ဒါကြောင့်လဲဆိုတော့အဲဒီမချိနာဒေသနဲ့ပဲဖြစ်တယ်လို့ရတဲ့နေရာဖြစ်ပါတယ်။တခြားနေရာနဲ့တော့မှဖြစ်တယ်လို့အဲဒီခြေဝပီပီဒီအတော့ယူလို့လည်းမရဘူး။ဆိုတော့အဲစူရလို့ရှင်တော့ဖြစ်ခဲ့ရှိနေပါလေ။အဲနောက်တစ်ခုရှိတာကတော့အဲ့ဒီယောဂါတွေရောတီးတဲ့ကဲဒီအစာအာဟာရတွေတော်တော်များများထောက်ပါကြရတဲ့ယောဂါတွေဖြစ်တယ်ဆိုတော့အဲ့ဒီအစာအာဟာရတွေကိုအားရှိတဲ့အစာအစာတွေထပ်ပြုပေးလဲအရေးကြီးတာလေ။အဲ့ဒါတွေရောလည်းအဲဒီဖြစ်တယ်တော့အဲနည်းနည်းလို့ပြောမလဲအခက်ခဲရှိနိုင်တာပါလေဟုတ်ကဲ့ပါ
အချိန်နဲ့မှာပဲဇွန်ဇူလိုင်လောက်ကကိုဗစ်ပိုးကူးစက်မှုမြင့်မားခဲ့တဲ့ KIU ထင်းချုပ်ရွာတရုတ်မြန်မာနယ်စပ်မန်ဂျာယံမြို့မှာလည်းပိုးကူးစက်မှုတွေပြန်လည်မြင့်တက်လာနေပါတယ်။ဒီကြောပြန်ကူးစက်မှုတွေကြုံနေရတဲ့မန်ဂျာယံမှာကူးစက်မှုအများစုဟာပါကတောင်စစ်ပြေးဒုက္ခသည်စခန်းမှာဖြစ်ပါတယ်။လူကြီး3000ကျော်ရှိတဲ့ဒုက္ခသည်စခန်းမှာလူ900ကျော်ဆစ်ဆစ်ပြီး200ကျော်ကူးစက်နေတဲ့အကြောင်းလဲစခန်းမှာအကူအညီပေးနေသူတယောက်ကပြောပါတယ်။ဒီကျွန်
တော်တို့ဖြစ်နေတဲ့ IDP စခန်းတစ်ခုဖြစ်တဲ့ဒီအပါဝါဆောင် IDP စခန်းကရောအယောက်900ကျော်ပေါ့နော်မင်းရပဲဒီ IDP စခန်းကနေဒီ care center treatment center ဆက်ပြီးရှိတယ်ဒီလက်ရှိဟိုမှာရှိနေတဲ့လူကအယောက်30ကျော်ရဲ့နောက်ထပ်ပြည်ကျောင်းတစ်ခုက60ကျော်ရဲ့နောက်ဒီ data ဝန်ကျင်မှာလည်းဒီအထက်မှာလည်းဖြစ်နေတာ same treatment center အမတော်ပဲကိုယ်အိမ်မှာကိုယ်က home quarantine နဲ့လုပ်နေတယ်လူရဲ့ဆိုရင်ဒီမှာဖြစ်နေအခုက300ကျော်400ပေါ့နော်ဒါနောက်အခုထပ်ဖြစ်ထားသေးတယ်
ပြည်ရဲ့ဇွန်ဇူလိုင်လပြည့်အတွင်းမှာအသွာလာကန့်သက်ခဲ့တဲ့လက်ရှိစစ်ဘေးဒုက္ခသည်စခန်းမှာရိတ်ခါမထောက်ပံ့တာ3လကျော်လာတဲ့ကြောင့်စားနပ်ရိတ်ခါခက်ခဲကြုံနေရတယ်လို့စေဝါလိုအပ်ချက်တွေရှိနေတယ်လို့လည်းသူကပြောပါတယ်
။အထူးကလိုအပ်ချက်ကတော့အစားအသောက်ရဲ့စေဝါရဲ့လို့ကျွန်တော်ပြောရမှာဘယ်လိုဆိုဒီ IDB စခန်းမှာကစားနပ်ရိတ်ခါပြက်လက်နေတာ3လကျော်ရှိပြီးအခြေခံစားနပ်ရိတ်ခါကဖန်စီစားပေးပေါ့နော်မရတာအခု3လလောက်ရှိပြီးစားတော့ခက်ခဲတယ်။ဒီ support ဖြစ်ပြီးဆိုတော့ဒီတဲ့အတိုင်းပဲကျန်ကလည်းတော့ကောင်းဖြစ်သွားပြီဒီ positive တဲ့လူသွားပြီးတော့ချက်ကျူးဖို့ဒီဇိုင်းကလည်းဒါပြဿနာဖြစ်တယ်ပြီးအစ်ကမလည်းအမှရှိရဆရာကလည်းဘိုင်းကိုမျက်မိကြည့်ခါမှာစီးပွားပိတ်ကြတော့ဒါတော်တော်များများလို့ရတယ်ပြီးရင်အောက်ဆီဂျင်နဲ့လိုအပ်နေတယ်အောက်ဆီဂျင်လိုအပ်တယ်ဆိုတော့ ready ရှိထားဖို့လိုတယ်လို့ပြော
လက်ရှိမှာတော့မန်ချက်ရဲမှာယောဂဆူဆူဝါဖြစ်တဲ့အခြေအနေမျိုးမရှိပဲအရေးပေါ်ကုသရေးဆောင် ICU မှာလူနာ2ယောက်သာရှိပါတယ်ကိုဗစ်ရောဂါကူးစက်မှုကြောင့်တရုတ်နိုင်ငံဘက်ကနယ်စပ်ကိုပိတ်ထားပြီးစားနပ်ရိတ်ခါတင်သွင်းမှုခက်ခဲနေတယ်လို့အာလူးတိတ်ကိုကြက်ငွေတစ်သိန်းလောက်ထိဈေးမြင့်တက်နေပါတယ်မန်ချက်ရဲမှာကိုဗစ်ကူးစက်မှုတွေပြန်မြင့်လာတဲ့ကြောင့်ကျန်းသာရေးနေ့ကစပြီးအသွာလာကန့်သတ်မှုတွေကိုလည်းပြန်လည်ချမှတ်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့မန်ချက်ရဲမြို့မှာကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးစမ်းသပ်မှုတွေလုပ်နေပြီးပေါ်မှုတွေ့တဲ့သူတွေကိုတော့ကာကွယ်ဆေးထိုးပေးတာလည်းရှိပါတယ်။မန်ချက်ရဲမြို့မှာဇွန်ဇူလိုင်လတွေကကိုဗစ်ကူးစက်သူလူနာ4500ရှိခဲ့ပြီးအသွာလာကန့်သတ်မှုတွေလည်းလုပ်ခဲ့ပါတယ်။ဟော်ကိုလာကုန်းပိုင်းမှာပိုးတွေ့လူနာ200လောက်သာကျန်တော့တာကြောင့်စက်တင်ဘာလ1ရက်နေ့ကစအသွာလာကန့်သတ်မှုတွေကိုလည်းဖြေလျှော့ခဲ့တာဖြစ်ပါတယ်ခင်ဗျာ။